ပြည်သူ့ပါတီဥက္ကဋ္ဌဦးကုကိုကြီးကိုမဆုမြတ်မောင်ကဆက်သွဲမေးမြန်းခဲ့တာပါရှင်။အခုတော့ရခိုင်မောင်နှောဖက်မှာမြန်မာစစ်တပ်နဲ့အေအေစီရေးတင်းမာနေတဲ့သတင်းဖက်ဆက်ရအောင်ပါ။ရခိုင်မြောက်ပိုင်းမောင်နှောမှာမနေ့နိုဝင်ဘာ9ရက်နေ့ကစစ်ကောင်စီနဲ့လက်နက်ကိုင်အဖွဲ့တစ်ဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့ပါတယ်။မြန်မာစစ်ဘက်ကတော့ဒီတိုက်ပွဲဟာ ARSA အကြမ်းဖက်အဖွဲ့နဲ့ဖြစ်တဲ့တိုက်ပွဲလို့ပြောဆိုထားပေမဲ့ရခိုင်လက်နက်ကိုင် AA ဖက်ကတော့သူတို့နဲ့ဖြစ်တဲ့တိုက်ပွဲလို့ပြောပါတယ်။အခုအချိန်ထိလည်းမောင်နှောဒေသမှာမြန်မာစစ်တပ်နဲ့ AA အကြားစီရေးတင်းမာနေတယ်လို့ AA ပြောခွင့်ရသူကပြောဆိုပါတယ်။ရန်ကုန်ကလာတဲ့သတင်းကိုတော့ကိုအောင်မြတ်သူကပြောပြထားပါတယ်။
ရခိုင်လက်နက်ကိုင် AA အဖွဲ့နဲ့တပ်မတော်ကြားနားလည်မှုနဲ့တနစ်ကြော်ကြားအပြစ်ရထားတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်မြို့နယ်တွင်းကဝေလာတောင်အနီးမှာနိုဝင်ဘာလ9ရက်နေ့မနေ့ကတိုက်ပွဲဖြစ်ပွားခဲ့တယ်လို့ရခိုင်လက်နက်ကိုင် AA အဖွဲ့ပြောခွင့်ရကပြောပါတယ်။မောင်တော်မြို့နယ်မြောက်ပိုင်းဝေလာတောင်အနီးမှာရှိတဲ့ရခိုင်လက်နက်ကိုင် AA တပ်ဖွဲ့ဝင်တွေရှိတဲ့နေရာတွေကိုတပ်မတော်ဘက်ကဝင်ရောက်လာတာကြောင့်တိုက်ပွဲဖြစ်ပွားခဲ့တာဖြစ်ပြီးဂျောင်းဝင်ညှိနှိုင်းတာတွေရှိနေပေမဲ့လက်ရှိအချိန်ထိနှစ်ဖက်တပ်ဖွဲ့တွေကြားစီတင်မာရဲ့အနေထားမှာရှိတယ်လို့ရခိုင်လက်နက်ကိုင် AA အဖွဲ့ပြောခွင့်ရခိုင်တုခက VOE ကိုပြောပါတယ
်ဒီမနေ့ကဒီနိုဝင်ဘာလ9ရက်ဟိုနေ့လယ်7နာရီလောက်မှာမောင်တော်မျိုးနယ်မြောက်ပိုင်းဒီဝေလာတောင်ပတ်ဝန်းကျင်မှာကျွန်တော်တို့ရခိုင်တပ်တို့တပ်ဖွဲ့တွေရှိတဲ့နေရာကိုမြန်မာစစ်တပ်ဘက်ကနေပြီးတော့ဝင်ရောက်လာတဲ့အတွက်ဒီမနေ့အနည်းငယ်ကြာပေါ့နော်ဒီထိတွေ့မှုဖြစ်တာရှိတယ်ဆိုတော့အဲ့ဒီမှာထိခိုက်ကြဆုံးမှုအသေးစိတ်ကတော့လုံးလုံးစေတော့မသိရသေးဘူးဗျဆိုတော့ဒီအဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဒီနှစ်ဖက်ကြားခံလူတွေကတဆင့်ဟိုနှိမ့်နိုင်နေကြတာတော့ရှိတယ်။အခုအချိန်တည်းတော့အဲ့ဒီဒေသတဝိုက်မှာဒီနှစ်ဖက်တပ်ဖွဲ့တွေကြားမှာဒီစည်ရေးတင်းမာနေတဲ့အခြေအနေမှာတော့ရှိတယ်ဗျ
။တမတော်ဘက်ကတော့မနေ့ကမောင်တော်မှာဖြစ်တဲ့တိုက်ပွဲဟာရခိုင်လက်နက်ကိုင် AA အဖွဲ့နဲ့ဖြစ်တာမဟုတ်ပဲအာစာအကြမ်းဖက်အဖွဲ့နဲ့တိုက်ပွဲဖြစ်ပွားခဲ့တာဖြစ်တယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းက VOE ကိုပြောပါတယ
်။စည်ရေးနဲ့ဖြစ်တာမဟုတ်ပါဘူးဗျ။အဲ့မှာမောင်တော်မှာအဲကျွန်တော်တို့ကိုရက်နေ့နေ့လယ်7နာရီခွဲလောက်မှာမောင်တော်ဟောနော်ခမောင်းစိတ်ကြီးရွာရဲ့အရှိတောင်ပဲမီတာ9000လောက်မှာကျွန်တော်အီယာတဲ့စီအကျမ်းပဲတောင်းညံ30လောက်လဲဟိုကတက်ကကျွန်တော်တို့လုံလုံကြီးစစ်ကြောင်းနဲ့တိုက်ပွဲဖြစ်ခဲ့တာရှိတယ်ဟိုဘာလောက်တော့ပြစ်ခတ်မှုကတော့5မိနစ်10မိနစ်လောက်ခီဖြစ်ခဲ့တယ်အဲအဲ့မှာတော့အဖွဲ့တွေကအီယာတဲ့စီအဖွဲ့တွေကမြောက်ဖက်ကိုဆုတ်ခွာထွက်ပြေးတယ်ကျွန်တော်တို့စီကတော့စစ်တီအချို့ထန်ရရခဲ့တာရှိပါတယ်ဗ
ျရခိုင်ပြည်နယ်မှာပြီးခဲ့တဲ့2020နိုဝင်ဘာလရွေးကောက်ပွဲမတိုင်ခင်ကတည်းကစစ်တပ်နဲ့ရခိုင်လက်နက်ကိုင် AA အဖွဲ့အကြားနားလည်မှုတွေနဲ့အပြစ်ရထားတာတစ်နှစ်ကျော်ကြာနေပြီဖြစ်ပါတယ်။ဒါပေမဲ့လည်းမနေ့ကစပြီးတပ်နဲ့ AA အကြားအပြစ်ရပြီးနောက်ပိုင်းပထမဦးဆုံးထိတွေ့မှုဖြစ်သလိုမြန်မာစစ်တပ်ပေါ်မှာမူတည်ပြီးတိုက်ပွဲတွေဆက်ဖြစ်လာနိုင်တယ်လို့လည်းရခိုင်လက်နက်ကိုင် AA အဖွဲ့ပြောခွင့်ရခိုင်တုခက VOE ကိုပြောပါတယ
်။ဟိုခြေဆက်ပြီးတော့ဒီဘယ်လိုဖြစ်လာမလဲဆိုတာကတော့ဒီမြန်မာစစ်တပ်ပေါ်မှာပဲမူတည်တယ်ဗျ။ဟိုသူတို့ဘက်ကဆက်ပြီးတော့ထိုးစစ်ဆင်လာမယ်ဆိုလို့ရှိရင်တော့တိုက်ပွဲကတော့ဆက်ဖြစ်နိုင်တဲ့အနေအထားမှာရှိတယ်
ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့2018အကုန်ပိုင်းလောက်ကစပြီးရခိုင်လက်နက်ကိုင် AA အဖွဲ့နဲ့မြန်မာစစ်တပ်အကြားတိုက်ပွဲတွေအကြီးအကျယ်ဖြစ်ခဲ့တာကြောင့်ဒေသခံ2သိန်းကျော်လောက်နေရဲစွန့်ခွာထွက်ပြေးခဲ့ရသလိုလက်ရှိအချိန်ထိလည်းနေရဲမပြောင်းနိုင်သေးတဲ့စစ်ပြေးဒုက္ခတွေ3သိန်းနီးပါးရှိနေတာလည်းဖြစ်ပါရခင်ဗျာ